ဟုတ်ကဲ့ဒေါက်တာအင်းညာမင်းကြီးခင်ဗျာဒီအော်တီဇင်လို့ခေါ်တဲ့ပေါင်းစင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဒီယောဂဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ဖို့အကြောင်းကိုပြောခဲ့ကြတယ်ပေါ့ဆရာမနော်ဒီတစ်ခေါက်တော့ဆရာမကြီးဒီယောဂဖြစ်လာရင်ကြိုတင်သိရှိနိုင်ဖို့လက္ခဏာတွေနဲ့ဘယ်လိုမျိုးဒီယောဂသည်လေးတွေကိုပြည့်စုံဆောင်ရှောက်မလဲကုသမလဲဆိုတာကိုကျွန်တော်တို့ဆက်ပြောကြမှာဖြစ်ပါတယ်ဆရာမကြီးအဲ့တော့ဒီယောဂနဲ့ပတ်သက်ပြီးတော့လက္ခဏာအနေထားလေးတွေကိုအသေးစိတ်ရှင်းပြပေးပါလားဆရာမကြီး
ကလေးတွေကပထမကျွန်တော်တို့ပြောခဲ့သလိုမျိုးပဲတူနဲ့တူပေါင်းတင်ဆက်ဆံရေးပြောဆိုဆက်ဆံနဲ့အပြောဆိုလေးတွေတကားပြောတာလေးတွေပေါ့လေတခြားကလေးနဲ့ရှင်လို့ရှိရင်သိပုံမှန်မဖြစ်ပါဘူးဥပမာကျွန်တော်တို့တွေကတူကိုတူတကားပြောတဲ့အခါမှာမျက်နှာကိုကြည့်ပြီးတော့ပြောရဲပညာရဲ့မျက်နှာရဲ့မျက်နှာကလေးကိုကျွန်တော်တို့အကဲခတ်တယ်ကိုယ်ဘက်ကနေပြောတော့လေကိုခံစားရတဲ့အတိုင်းမျက်နှာအမူအရာကိုဟန်အမူအရာတွေနဲ့ကျွန်တော်တို့ကပြန်ပြောတော့တုံ့ပြန်လေးရှိပါတယ်ဒီလိုကလေးမျိုးကြတော့တစ်ခါဒီမှာပညာသူတို့ကိုအလိုနှုတ်ဆက်တယ်ဆိုလို့ရှိရင်သိပြီးတော့မသိဘူးလို့လို့ရှက်တယ်လို့လို့အမူအရာလေးတွေဖြစ်ပြီးတော့လေးရဲ့ခေါ်ရဲ့သူတွေလည်းကိုဟန်အမူအရာနဲ့ပဲဖြစ်ဖြစ်နှလုံးအကြည့်နဲ့ပဲဖြစ်ဖြစ်ပြန်မဆက်ပြတ်တတ်ဘူးပေါ့နော်နောက်တစ်ခါစကားပြောလဲနောက်ကြတာရဲ့ပေါ့ဆိုသူတို့ရဲ့ unique ဖြစ်တယ်သူတို့မှာမှသိရတတ်တယ်လက္ခဏာတစ်ခုကတော့အဲ့လိုတုံ့ပြန်ပြောဆိုရမှာကိုလည်းနည်းနည်းလေးဝန်လီတဲ့အနေထားလေးရှိပါတယ်အဲ့တော့တချို့ကဆိုလို့ရှိရင်သိပြီးတော့ဆိုရမယ်ဆိုလို့ရှိရင်စကားပြောတာနောက်ကြတယ်နောက်သူတို့ပြန်ပြီးတော့ပြောတဲ့ဆက်တွေ့တဲ့စကားတွေကကျွန်တော်တို့ပုံမှန်ပြောရတဲ့နားလည်တဲ့စကားမျိုးလေးတွေမဟုတ်ပါဘူးအဲ့တော့တခါတလေမိသားစုတွေကဒါတွေကကာတွန်းကားတွေကြည့်တာများလို့ကာတွန်းကားတွေထဲကအကောင်လေးရဲ့အပန်တိုင်းလိုက်ပြောတယ်လို့အထင်လွဲတတ်ပါတယ်။နောက်တချို့ကတော့သိပြီးလက္ခဏာကမသိပါဘူးဆိုရင်တော့ပြောတော့ပြန်ပြောတယ်ပြောတတ်တယ်ပြောရဲစကားတွေကလည်းမှန်နေဒါပေမဲ့ပြန်ပြောဖို့ရမှာနည်းနည်းလေးဝန်လေးတယ်။နောက်ပြန်ပြောတဲ့အခါမှာသူတို့ရဲ့အပန်လေးအပန်ထားရခံစားချက်သိမပါတဲ့မျိုးရှိနေတတ်ပါတယ်။အဲ့တော့ဒါလေးတွေကတော့အများဆုံးတွေ့ရတတ်တဲ့ဒီပါရီအနေနဲ့လေဒီလိုမျိုးလက္ခဏာတွေကိုသူတို့ကလေးတွေမှာတွေ့ရတယ်လို့ခံစားလာတယ်သတိထားမိပါတဲ့အခါမှာကျွန်တော်တို့စီကိုပထမဦးဆုံးလာပြီးတော့တိုင်နေဆွေးနွေးတဲ့လက္ခဏာမျိုးဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကြီးလက်ဖြေရောသတိထားတဲ့လက္ခဏာတွေရှိတယ်က
ရှိပါတယ်ဒီကလေးတွေဟာအချို့တော့အရာဝတ္ထုတွေပေါ်မှာနောက်ဘာသာစကားတစ်ခုခုပေါ်မှာတော်တော်လေးကိုစိတ်ဝင်စားမှုပဲပြောပြောကြဲလန့်မှုလိုပဲပြောပြောပြင်းထန်တတ်ပါတယ်ဥပမာဒီနှိမ့်တုံနှိမ့်တုံဖြစ်နေရမျိုးဘန်ကာရီလည်းနေရမျိုးအဲ့လိုမျိုးအထီးအတွေ့အာယုံခံစားမှုအပိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်တွေရှိတယ်လို့သုံးသပ်ပါတယ်။ဘာလို့လဲဆိုတော့အဲ့လေနေတဲ့အရာကိုတွေးလိုက်တာနဲ့အင်းနာနေမခွာပဲနဲ့အကြာကြီးကြည့်တယ်နဲ့နောက်အရာဝတ္ထုတွေပေါ်မှာဆွဲလန်းနေဆိုလို့ရှိရင်ဒီဆိုတာကလေးတယောက်အနေနဲ့ဘလို့မှစိတ်ဝင်စားစရာမကောင်းတဲ့ဈေးပူအခွန်လေး coffee mix အခွန်လေးဒီဘန်ဘူးအခွန်လေးနောက်တော့ချောင်းလိုမျိုးတွေတ िश ူးလိုမျိုးတွေအမျိုးစုံပါပဲသူတို့တွေအဲ့အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလန်းလန်းဖြစ်ပြီးတော့တစ်ချိန်လုံးကင်နေမယ်တစ်ချိန်လုံးတချို့ကလည်းနမ်းနေမယ်တချို့ကလည်းတစ်ချိန်လုံးအဲ့အမျိုးတွေကိုပြည့်ရဲနေမယ်အဲ့လိုမျိုးပုံစံမျိုးစုံနဲ့ထပ်တလဲလေးပြုလုပ်နေရတယ်တွေ့ရတတ်ပါတယ်နောက်တချို့ကလေးတွေဆိုလို့ရှိရင်ဗမာကလေးတဲ့ဒါပေမဲ့ဗမာလိုမီးဗမာလိုဖြီးဆိုရင်သူကတိတ်မပြောချင်ဘူးသူ့ဗမာလိုလာပြောရင်လည်းသူကတိတ်ပြီးရေးမလုပ်ဘူးပေါ့နော်ဒါပေမဲ့အင်္ဂလိပ်စာအင်္ဂလိပ်စကားဆိုလို့ရှိရင်တော့သူတို့ပို့ပြီးနှစ်သက်တာမျိုးပို့ပြီးတုံ့ပြန်တာမျိုးနောက်အင်္ဂလိပ်စကားလိုမျိုးကနန်းလိုမျိုးအဲ့လိုမျိုးဒီကိုသူတို့ထပ်တလဲလဲရွတ်နေတာမျိုးရှိပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီယောဂလက္ခဏာတွေရှိလာပြီဆိုလို့ရှိရင်တော့ပြည့်စုံဆောက်ရှောက်မှုအပိုင်းကုသမှုအပိုင်းကအရေးကြီးလာတာပေါ့ဆရာမနော်အဲ့တော့ဘလို့အချက်တည်းကအဓိကလုပ်ပြီးဖို့လုပ်မလဲ
နံပါတ်၁ကဒီပေါင်းတင်းဆက်ဆံရေးဒီစကားသိပြီးတော့မပြောချင်တာလေးဒီနောက်အမှုရအဆင်မဆက်သွဲတတ်တာလေးဒီအများနဲ့ဆက်သွဲရမှာအများနဲ့နိုင်ရောညီချွေနေရမှာစိတ်ဆင်းမပြေဘူးဆိုတာကြီးကတော့ကျောင်းနေဒီပါရီရဲ့အကူအညီနဲ့ဒီလိုအဲ့ဒါပြောင်းလဲသွားနိုင်ပါတယ်ဒါနဲ့တခါတလေဒီလို autism ကလေးတွေမှာ hyperactive attention deficit ပေါ့ဒီမှာက ADHD လို့ခေါ်ပါတယ်အဲဒီလို condition နဲ့လည်းသူတို့ညာတွေ့ပြီးတော့ရှိနေတတ်ပါတယ်ဆိုလိုတာတော့အဲ့ကလေးလေးတွေကအာယုံသိပ်ပြီးမသိဆိုင်နိုင်ဘူးတနည်းအားမသိကြကြမနေနိုင်ဘူးဒီချို့ဆိုရင်သိပ်ကြီးဆိုးတဲ့ခါကျတော့အစ်ကိုကြီးရောပတ်ဝန်းကျင်ရောထိခိုက်တန်ရရနိုင်တဲ့အနေအထားလေးရှိရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေနဲ့တွဲလာရင်လည်းပဲ အဲ့ဒီအတွက်ကိုဘလောက်ဆိုးရွားလဲပေါ်မှာမူတည်ပြီးပါတော့ခုနက behavior therapy လိုမျိုးတွေကနေပြောမှာတချို့သိဆုံးရင်ဆေးဝါးရေလိုအပ်တာမျိုးရှိပါတယ်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့ဆေးကုဖို့လိုပါတယ်နောက်တစ်ခါ autism ကလေးတွေမှာအကုန်လုံးတော့မဟုတ်ပါဘူးဒါပေမဲ့လို့20 30ရာခိုင်နှုန်းလောက်ကအတက်ယောဂါ epilepsy နဲ့တွဲတက်ပါတယ်အဲ့လိုမျိုးရှိလာပြီးဆိုလို့ရှိရင်လည်းအပီလာစီအတွက်ကိုကျမတို့အတက်ကြစီတိုက်ဖို့လိုတဲ့အတွက်ကြောင့်မလို့သက်ဆိုင်ရာဆရာဝန်နဲ့တိုက်ပြီးဈေးကူဖို့လိုပါတယ်။နောက် autism ကလေးတွေမှာညဆိုလို့ရှိရင်ပုံမှန်မအိပ်နိုင်တဲ့အခြေအနေနဲ့လည်းတွဲပြီးရှိတတ်ပါတယ်။အဲ့တော့အဲ့ဒီလိုမျိုးညညပြောမအိပ်ဘူးဆိုတဲ့အခါကျတော့တည်တယ်မကပါဘူး။မိသားစုပေါ်မှာလည်းပဲအပြင်းထန်တဲ့ဆက်ရောက်မှုဖြစ်ပါတယ်။အဲ့တော့အားလုံးအေးအေးကြကြတော့အားလုံးဒီလိုလုံးလုံးဝအားစမကြည့်ဘူးပေါ့။အဲ့တော့အဲ့လိုမျိုးဖြစ်လာမယ်ဆိုရင်လည်းဒီသူ့ရဲ့ sleep problem အတွက်ကိုသက်ဆိုင်ရာဆရာဝန်ကြီးကနေပြောတော့အကြံဉာဏ်တောင်းပြောတော့လိုအပ်လို့ရှိရင်ဖြေကူဖို့လိုပါတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီ autism ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိသားတွေကိုအထူးမြတ်တာရက်ခံခြင်းကဒီလိုလက္ခဏာမျိုးလေးတွေတန်ရာရှိတဲ့အခါမှာဒီယောဂမျိုးဖြစ်နေမှာစိုးလို့ဆိုပြီးတော့ဒီမှာမတိုင်နေနဲ့ကြွားကိုတယောက်တည်းကြိတ်ပြီးတော့နေနေတာဟာခလေးဖက်အကျိုးရှိပါဘူးတခါတလေကြိုက်နေဆရာဝန်နဲ့တော့တိုင်နေတယ်ဒါပေမဲ့သူတို့အတွက်ဒါလက်ခံမှုခက်ခဲနေဆိုတော့မှန်ပါတယ်ဒါပေမဲ့ကျမတို့ပြောချင်တာကတော့autism နဲ့ ADHD ပဲလို့နာမည်တွေတက်နေတာကဉာဏ်အရေးမရှိပါဘူးနည်းကိုကလေးကဘာတွေလိုအပ်နေလဲဆိုတာကိုသိပြီးတော့လိုအပ်တဲ့လေးပြင်းတင်ကြမှုတွေကိုအချိန်ကြီးရယူဖို့ကကြည့်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ